ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့အာဆီယံဒေတာရင်းနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာဩဂုတ်လ၁ရက်ကြာတာပြီးနေ့မှာအာဆီယံကနေဒါနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာပူးတွဲသဘာဝတည်းဖြစ်ဆောင်ရွက်ခဲ့သလို EU ဥရောပသမဂ္ဂအစိုးရကိုယ်စားလှယ်နဲ့လည်းတွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆိုင်ရာမြန်မာအစိုးရရဲ့လှုပ်ဆောင်မှုတွေကိုဆွေးနွေးခဲ့ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးတက်ကပြောပြပေးပါရှင်။
52ကြိမ်မြောက်အာဆီယံနိုင်ငံသားဝင်ကြီးနဲ့အစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ပြည်ထောင်စုဝန်ကြီးဦးကျော်တင်ဟာအာဆီယံကနေဒါနိုင်ငံသားဝင်ကြီးနဲ့အစည်းအဝေးမှာကနေဒါနိုင်ငံသားဝင်ကြီးခရစ်စတီယာဖရီလန်နဲ့အတူပူးတဲ့စဘာပတိဖြစ်နေဆောင်ရွက်ခဲ့ပါတယ်။နေဆက်ဖြစ်ကျော်ဖြစ်ပွားတဲ့ရာဇဝတ်မှုတွေကိုနှိမ့်နေရမှာကနေဒါနဲ့အာဆီယံကြားပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လှုပ်ဆောင်နိုင်မယ်လို့ညွှန်လင်းကြောင်းအစည်းအဝေးမှာဝန်ကြီးဦးကျော်တင်ကအခုလိုပြောပါတယ်
။ I want to inform the meeting thatMyanmar has had the opportunity of hosting the 8th
မြန်မာနိုင်ငံအနေနဲ့ရှစ်ကြိမ်မြောက်အာဆီယံကနေဒါနှင်းတော်ဖလဲပွဲကိုနေပြည်တော်မှာ2019ဇူလိုင်လနှောင်းပိုင်းကကျင်းပနိုင်ခဲ့တယ်လို့အစီရင်ခံလို့ပါတယ်။နေသားချက်ကျော်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုအာဆီယံနဲ့စီဝေးပွဲအစီအစဉ်တွေမှာအမြဲပဲဦးစားပေးခဲ့ပါတယ်။ဒီနေသားချက်ကျော်ကျူးလွန်တဲ့ရာဇဝတ်မှုနှိမ်နင်းရေးတွေမှာအာဆီယံနဲ့ကနေဒါကြားပူပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ကအာဆီယံဆင်းရဲဘက်နိုင်ငံတွေဖြစ်တဲ့ဩစတြေးလျ၊ဂျပန်၊အိန္ဒိယ၊ကနေဒါ၊အမေရိကန်၊ဥရောပသမဂ္ဂ၊ကိုရီးယားသမဂ္ဂနိုင်ငံတွေနဲ့ကျင်းပပြုလုပ်တဲ့နိုင်ငံသားဝန်ကြီးများအစည်းအဝေးတွေကိုတက်ရောက်ခဲ့တဲ့အပြင်မဲခေါင်မြစ်ကြောင်းအောက်ပိုင်းနိုင်ငံများဝန်ကြီးများအဆင့်အစည်းအဝေးနဲ့ဆယ်တင်မြောက်မဲခေါင်ဂျင်းကာပူပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်အစည်းအဝေးတွေကိုလည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ဦးကျော်တင်ကအာဆီယံနဲ့ဩစတြေးလျတို့ရဲ့ပူးတဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအခမ်းအနားကိုလည်းတက်ရောက်ခဲ့တာပါဒီအခမ်းအနားမှာအော်စတြေးလျနိုင်ငံသားဝင်ကြီးမရီစ်ပိန်ကမြန်မာနိုင်ငံရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့ရွန်ဂျာမွတ်စလင်တွေနဲ့အတူရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်ပြီးတော့စိုးရိမ်ကြောင်းနဲ့ရေရှည်ပြည့်လည်နိုင်အောင်ဝိုင်းဝန်းပြီးကြိုးပမ်းကြဖို့အတွက်အခုလိုတိုက်တွန်းလိုက်ပါတယ
် We are also concerned about the situation in Rakhine State We are committed to working with Myanmar
အခိုင်အမာကအခြေအနေတွေနဲ့ပတ်သက်ပြီးတော့လေကျမတို့စိုးရိမ်နေကြပါတယ်ဒီကိစ္စအတွက်ရေရှည်နဲ့ကာလတားရှည်ခံမဲ့အဖြေရဖို့ဦးတည်ပြီးကျမတို့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့တမကအာဆီယံနဲ့တခြားမိတ်ဆွေတွေနဲ့အတူရွေ့တွဲပြီးလှုပ်ဆောင်သွားမယ်လို့စံသိက္ခာချထားပါတယ်
အာဆီယံဖွဲ့စည်းနဲ့မိတ်ဖက်နိုင်ငံတွေကြားဆွေးနွေးမှုတွေကိုတက်ရောက်ခဲ့တဲ့အော်စတြေးလျနိုင်ငံရဲ့ဝန်ကြီးပိန်းကတောင်ကျုပ်ပင်လယ်ပြင်ထဲမှာလုံခြုံရေးအတွက်စိုးရိမ်ကြောင်းပြောကြားခဲ့တယ်လို့အော်စတြေးလျနိုင်ငံဟာဒေသရင်းမှာလူကုန်ကူးမှုတိုက်ဖြတ်ရေးအတွက်တရားရေးစနစ်ကိုမြင့်တင်ရမှာအထောက်အကူရရှိဖို့အတွက်တရားရေးအရာရှိ13,000ကျော်ကိုလေ့ကျင့်သင်တန်းတွေပေးပြီးကူညီခဲ့ပြီးတဲ့အပြင်အာဆီယံဆင်နိုင်ငံမှာလူကုန်ကူးခံရသူတွေကိုတည်တည်ချာချာအကာအကွယ်ပေးနိုင်အောင်လှုံ့ဆော်ပေးနေတယ်လို့လည်းပြောပါတယ်။ပြည်တော်စုဝန်ကြီးဦးကျော်တင်ဟာချက်တပင်းနေမှာပဲ EU ဥရောပသမဂ္ဂအစ်ကိုကိုယ်စားလှယ်ဖြစ်တဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌMiss Frederica Mohinka King နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံတဲ့မှာမြန်မာနဲ့ EU ကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ကိစ္စရပ်တွေအပြင်ရခိုင်ပြည်နယ်ကနေအင်ဂျီချင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံကြတဲ့ရွန်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာဘက်ကလှုပ်ဆောင်နေမှုတွေကိုပါဆင်နွှဲခဲ့တာဖြစ်ပါတယ်။ဒီလှုပ်ဆောင်မှုတွေထဲမှာအာဆီယံတွင်းမှုချုပ်ယုံAHA Center နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲဆောင်ရွက်နေသလိုမြန်မာတာဝန်ရှိသူတွေဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုတွားရောက်စီစဉ်နေမှုတွေအစိုးရရဲ့ပြင်ဆင်ဆောင်ရွက်မှုတွေနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရတဲ့ကိစ္စဆိုင်ရာလှုပ်ဆောင်နေမှုတွေကိုရှင်းပြခဲ့တာပါဥရောပသမဂ္ဂအစ်ကိုကိုယ်စားလှယ်နဲ့ဥရောပကော်မရှင်အုပ်ရဲ့ဒုတိယဥက္ကဋ္ဌကလည်းဒီထိုင်ပြည်နယ်မှာနေရဆက်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းရှင်တွေနဲ့ပတ်သက်ပြီးတော့မြန်မာစိုးရဲ့အပြုပေါ်သဘောဆောင်တဲ့ကြိုးပမ်းအားထုတ်မှုတွေတိုးတက်မှုတွေပေါ်မှာဝမ်းမြောက်ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဒါပြင်ရခိုင်ပြည်နယ်အရေးကိစ္စရင်းရင်းဖွံ့ဖြိုးတိုးတက်မှုရရှိရေးနဲ့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးလုပ်ငန်းရှင်တွေအောင်မြင်ဖို့အတွက်ဥရောပသမဂ္ဂကဆက်လက်အကူအညီပေးမယ်လို့ပြောကြားခဲ့တာပါ။အာဆီယံစည်းဝေးကွဲပွဲတွေမှာရခိုင်ပြည်နယ်ကလည်းအင်ဂျင်ချင်းဘင်္ဂလားဒေ့ရှ်ဘက်ကိုတင်းရှောင်တဲ့တိုင်းနဲ့ချီတဲ့ရွန်ဂျာရဲ့နေရပြန်ရေးကိစ္စအတွက်တန်ကန်းမှုတွေလည်းရှိခဲ့တာပါမြန်မာစစ်အကောင်ကရွန်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ကုလသမဂ္ဂအေဂျင်စီတွေနဲ့သဘောတူညီချက်တွေတိကျရေးထိုးထားပြီးတော့အကောင့်တွေပေါ်ဖို့ကြိုးပမ်းနေတယ်လို့ပြောဆိုထားတာဖြစ်ပါတယ်